ထိုင်းနိုင်ငံကန်ချနာပူရီခရိုင်ဆိုင်ယုံမြို့ကနေထုံဖာဖုံကိုသွားတဲ့လမ်းမကြီးပေါ်မှာမြန်မာတွေတင်ဆောင်လာတဲ့ကားတစ်စီးနဲ့ကုန်တင်ကားတစ်စီးဟာကြာသပတေးညကယင်တိုက်မှုဖြစ်ပွားခဲ့ပါတယ်။ယင်တိုက်မှုဖြစ်ပွားတဲ့နေရာကိုကယ်ဆယ်ရေးဖွဲ့ရောက်လာချိန်မှာတော့ပစ်ကတ်ကားတစ်စီးလုံးပက်လက်အနေထားမှာဖြစ်နေတယ်လို့လည်းပြောဆိုကြပါတယ်။ကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား၄ဦးသေဆုံးခဲ့ပြီး9ဦးကတော့ပြင်းထန်တဲ့ဒဏ်ရာများရခဲ့တဲ့အကြောင်းထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့အထုံးသမားရေးလှုပ်ရှားသူဦးမင်းဦးကပြောဆိုပါတယ်။
အဲ့ဒါတော့ကန်ချနာပူရီမှာလေအဲဆိုင်ရုံမှာပဲဖြစ်တာမြန်မာတွေတင်သွားမြန်မာတွေကိုတင်လာတဲ့အဲဘာပဲပိတ်ကတ်ဆာပါဗျာအဲ့ဒါကုန်တင်ကားကိုနောက်နေဝင်တိုက်တယ်လို့ဒီရောက်ပုံမှာဒီရောက်ဟောပွဲစင်းပြီးတည်တဲ့ဆောင်မှာရှိတယ်။ကျန်တဲ့9ယောက်ကတော့စေယုံပို့ထားတယ်၄ယောက်ကတော့သူကပွဲစင်းပြီးတည်တယ်နောက်တစ်ယောက်ကလည်းစာလမ်းမှာညနေပြီးတော့ဖြေတာ
။ဒီအပိုင်းအတွင်းမှာကန်ချနာပူရီထဲမှာတရားမဝင်အထောက်ထားမဲ့မြန်မာတွေဝင်လာတာတွေကြောင့်ဇက်တိုက်ဖမ်းမိနေတယ်လို့လည်းဦးမင်းဦးကပြောပါတယ်။
တော့ကျောက်ပိုင်းမှာမိနေတော့ဒီဆိုင်ရုပ်ကန်ချနာပူရီအပိုင်းဒီကမှာနေတိုင်းလိုပဲအထူးသဖြင့်ကန်ချနာပူရီမှာကနေတိုင်းလိုလို့ဟိုကတရားမွေရှင်ရောင်းလို့တမားလေးအလိုမျိုးပို့ရတယ်ပလဲတဲ့ဟာဒီခဏနာမိနေတယ်နောက်ပြီးတော့အခုဒီကျွန်တော်တင်နေဟိုတနေ့ရတော့ကဒီနေ့ကဆိုဆယ်မိနေရအဲ့ဒီမှာကိုယ်ထဲမှာ483တော့တခါမိသေးတယ်လေအဲ့ဒါတွေကသူတို့ဆက်ဆက်နေမှာကြာဒီထောင်ပါပေါင်းဝန်းကျင်မှာဆိုတော့လေ
ပိကတ်ကားကိုမောင်းနေလာတဲ့အသက်44နှစ်အရွယ်ထိုင်းမျိုးသားချာနွန်ထောင်ဖာဝချရာကတော့ထိုင်းကုန်မှာကပတ်ပတ်ထားခဲ့တာမို့ထိခိုက်ဒဏ်ရာအနည်းငယ်သာရရှိခဲ့ပါတယ်။ကားမောင်းသမားကိုရဲတွေကစစ်ဆေးမေးမြန်းခဲ့ရမှာတော့သူဟာထောင်ဖာပုံမျိုးကိုကားမောင်းလာချိန်မှာလမ်းမှာလမ်းလျှောက်လာတဲ့လူအုပ်စုတစုကိုတွေ့ခဲ့ပြီးသူတို့ကကားကြုံစီးဖို့စောင့်နေတာကြောင့်ခေါ်တင်လာခဲ့တာဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့ကားမောင်းသမားဟာလူကုန်ကူးသူတွေနဲ့ဆက်ဆက်နိုင်တယ်လို့လည်းရဲတွေကတန်ရရရှိကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ပြီးခဲ့တဲ့2021ခုနှစ်တနည်းလုံးအတိုင်းတာနဲ့ဖမ်းပြီးတဲ့နိုင်ငံသားရှေ့ပြောင်းလူသမားအရေးအတွက်6000ကျော်လောက်ရှိမယ်ဆိုပြီးအလူသမားရေးဆောင်ရွက်နေတဲ့အဖွဲ့ကြီးစုစည်းထားတဲ့ Migrant Labor Development Network ကစာရင်းပြုစုထားပါတယ်။အဲ့ဒီအရေးအတွက်ထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။2022ခုနှစ်နှစ်စဇန်နဝါရီလထဲမှာပဲဖမ်းပြီးတဲ့မြန်မာနိုင်ငံသားလူဦးရေစုစုပေါင်း2000ကျော်လောက်ရှိပါတယ်ရှင်။